လဗနုနိုင်ငံမှာရှိတဲ့ဟစ်ဘူလာရဲ့အမဂန်နေမည်တစ်ခုကိုအစ္စရေးဒရုန်းနှစ်စင်းပြတ်ကျလာခဲ့တယ်လို့ဟစ်ဘူလာဘက်ကပြောလိုက်ပါတယ်။ဟစ်ဘူလာရဲ့မီဒီယာရုံးရှိတဲ့အဆောင်အပေါ်ကိုကနအူးတစ်စင်းပြတ်ကျလာတာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ဒရုန်းကိုလာရှာပုံရတဲ့နောက်ထပ်တစ်စင်းလည်းပြတ်ကျလာတယ်လို့ဟစ်ဘူလာဘက်ကပြောပါတယ်။သူတို့ကိုပြစ်ချလို့ပြတ်ကျလာတာမဟုတ်ဘူးလို့ဟစ်ဘူလာရဲ့ပြောခွင့်ရသူမိုဟာမက်အဖစ်က AP သတင်းဌာနကိုပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Israel ဘက်ကဒဇုံတရားတုံ့ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုမျိုး Israel drone နှစ်စင်းပြတ်ကျလာတဲ့အပေါ်မှာ Lebanon ဝန်ကြီးချုပ် Saad Hariri ကတော့ဒီဖြစ်ပျက်ဟာ Lebanon အချုပ်အခြာအာဏာကိုကျူးကျော်ချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ပဲဒေသတွင်းတည်ငြိမ်မှုကိုလည်းချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ဆိုပါရယ်။စင်နစ်နှောင်းပိုင်းတော့ကတော့ Syria မှာရှိတဲ့ Iran အင်ဆောက်တပ်ရဲ့လက်ခွဲတစ်ခုကို Israel ဘက်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတစ်ခုလုပ်ခဲ့တယ်လို့ Israel ကကြေညာပါရယ်။ဒါဟာ Israel အပေါ်မှာအီရန်ဘက်က drone နဲ့တိုက်ခိုက်လာနိုင်ခြေကိုဟန့်တားတဲ့သဘောဖြစ်တယ်လို့ဆိုပါရယ်။အီရန်ရဲ့ကျူးကျော်ရန်စားမှုတွေကိုတံပြန်ဖို့အတွက်သူတို့တပ်တွေဘက်ကဗတ်ပေါင်းစုံဆောင်ရနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ညာဟူးကပြောပါရယ်။ဒါပေမဲ့လည်းအစ္စရေးဒုံးလက်နဲ့အများစုကိုသူတို့ရဲ့ပြစ်မှတ်မရောက်ခင်မှာပဲဖျက်ဆီးပစ်နိုင်ခဲ့တယ်ဆိုပြီးတော့ Syria စစ်တပ်ဘက်ကပြောပါရယ်။အခု Lebanon မှာဖြစ်ခဲ့တာနဲ့ Syria တိုက်ခိုက်မှုကိစ္စဘယ်လိုဆက်နွယ်နေသလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ။